စကိုင်းတိုင်းခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်မှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလည်းတည်ဆုံးခဲ့ပါတယ်။နေမြေရှင်းလင်းတာကြောင့်ခင်ဦးမြို့နယ်တွေကကြေးရွာရှိရွာကဒေသခံပြည်သူအများအပြားဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်တွေကအခြေအနေသတင်းပေးပို့ထားတာကိုတော့မတ်မြဒဇင်အောင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်အဆက်ကမုံလှကြီးရွာကိုမတ်လ6ရက်မနေ့ပိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေပြီးနေမြေရှင်းလင်းရေးအတွင်းပစ်ခတ်တာတွေပြုလုပ်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တူကြီးစံထိမှန်တေဆုံးခဲ့ပါတယ်စစ်တပ်ကကြီးရွာတွေဝင်ရောက်လာတဲ့အတွက်စစ်ဘေးရှောင်ရင်းစစ်တပ်ကပစ်ခတ်တဲ့ကြီးစံထိမှန်ပြီးကလေးငယ်တူတေဆုံးခဲ့တာလို့မုံလှကြီးရွာသားတူကအခုလိုပြောပြပါတယ
်အောင်သာရမှာဝင်တော့အောင်သာရဘက်ကနေပြီးတော့သူတို့ကစစ်ကြောင်းတွေဘက်ကိုထိုးမယ်လို့တင်ရလို့မို့မုံလိုက်ရဲ့အရှိတကအဲဒီတဲ့ချက်မှာထွက်ချောင်းလိုက်တဲ့အချိန်မှာအခုလိုဖြစ်သွားတာကြည့်အဲဒီသူ့ကိုအဲဒီဆက်ဆောင်ဘက်ကိုထိုးသွားတဲ့အချိန်မှာသူတို့ပြည့်ဝင်ဝင်လာနေပြီးကလေးတယောက်ဥကောင်းပါပြီးတော့ကလေးချုံချုံသွားပြီး
တေဆုံးသွားတဲ့ကလေးငယ်ဟာခရီးယန်ဘာသာဝင်ဖြစ်ပြီးမုံလှကြီးရွာဟာရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘူရဲ့မွေးရမည်လည်းဖြစ်ပါတယ်မတ်လ9ရက်မနေ့တုန်းကလေအလဲရှူကြီးရွာကကလေးငယ်တူဟာမပေါက်ကွဲသေးတဲ့ဘုံသီးကိုယူဆောင်လာတာကနေပေါက်ကွဲပြီးတော့တိတ်ဆုံးခဲ့ပါတယ်။မုံလှကြီးရွာကို2022ခုနှစ်ဇူလိုင်18ရက်စစ်တပ်ကလေကြောင်းကနေရဟတ်ယာဉ်တွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒုတိယအကြိမ်အနေနဲ့နိုဝင်ဘာ23ရက်မှာဝင်းဟင်ကောမြေပြင်မှာပစ်ခတ်တာတွေပြုလုပ်ပြီးတော့ကြီးရွာကနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့အဖွားအုပ်တူနဲ့အသက်မပြည့်သေးတဲ့ကလေးငယ်တူသေဆုံးခဲ့ရပါတယ်။အခုလိုခင်ဦးမြို့နယ်တဲကိုစစ်တပ်ကနေမြင့်ရှင်းလင်းနေတဲ့အတွက်မုံလှကြီးရွာအပါဝင်အနီးပတ်ဝန်းကျင်ကကြီးရွာတော်တော်များများကတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကအခုလိုပြောပါတယ်
။ခုအကြတော့မုံလှတာဝိထိကံလုံးငယုံကြီးရှရောရှင်မင်းတွေတရကုန်းလည်းပဲတော့အဲ့ဒီကြတဲ့အရှိရောပေါ့အားလုံးပေါင်း9000တောင်းထိရှိသွားမယ်နဲ့တူတယ်နော်သူကအနီနာဝန်းကျင်ကကြွားတဲ့တိတ်လှမ်းမဝေးတော့လေ
အခုခင်ဦးမြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာခင်ဦးမြို့နယ်ထဲကိုမဝင်ရောက်ခင်ရေဦးမြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်ခဲ့ပါတယ်ရေဦးမြို့ဘော်ကနေမတ်လ4ရက်မနေ့အာယုံတက်ချိန်မှာမျိုးနဲ့6မိုင်လောက်ဝေးတဲ့ဖလံခုံကြီးရွာကိုဝင်ရောက်လာခဲ့ပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပါတယ်။ဒီအခြေအနေတွေကိုသိရှိတဲ့ရေဦးဒေသခံတူကအခုလိုပြောပါတယ
်။မနေ့ကို3နာရီကျော်လောက်ကတည်းကသူတို့ဒီစကားစတွေကစိတ်ကောင်းစီတဲ့တွေကကျွန်တော်တို့ကြွားတဲ့ကိုရောက်နေတယ်လို့သိရတယ်ပေါ့။9နာရီကျော်တော့မှသူတို့အဲ့ဖလံခုံကြီးရွာထဲမှာအခြေပြုထားတဲ့စာရင်ကြောင်းမှာအခြေပြုထားတယ်ကျွန်တော်တို့ဟိုအဖွဲတွေပေါ့အဖွဲတွေကိုဝင်စီးတယ်ပေါ့အဲဒါစာရင်ကြောင်းနဲ့ကို40နဲ့ပြည့်တယ်အဲ့ပြည့်ပြီးရတဲ့တကားတွေကိုဆွဲဖို့ဆွဲပြီးပြအဲ့မှတန်းပြီးတော့ဟိုစပစ်ခတ်တော့ပါပဲသူကရဲဘော်နဲ့ကြီးရွာလုံးယူကြီးနဲ့ပေါင်းထားရင်ကျွန်တော်တို့ဟိုတော့တော့ရှိမရ18ယောက်လောက်တော့ရှိမယ်ဟုတ်18ယောက်ကိုသူတို့အဲ့မှာဝင်ပြီးတော့ကျန်တဲ့12ယောက်လောက်ကတော့ကြီးရောက်အောင်ထွက်နိုင်တယ်ပေါ့ဟုတ်ကဲ့9ယောက်ကတော့အဲ့မှာတင်းတကားလေးကြာသွားတယ်ပေါ့ဟုတ
်လက်ရှိအချိန်မှာစစ်တပ်ကစကိုင်းတိုင်းနယ်ကဆေးဥချွေကြီးညင်ညာထားတဲ့မြို့နယ်တွေမှာအရင်ကထက်နေနေရှင်းလင်းရေးတွေပို့ပြီးတော့လှုပ်ဆောင်လာနေပြီးတော့တိုက်ပွဲတွေလည်းပုံမများပြားလာတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေအပါအဝင်ဒေသခံတွေတေဆုံးတာတွေလည်းရှိလာနေပါရဲ့ရှင်